ဒီလ20ရက်နေ့မှာစစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်မယ်လို့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကသတင်းထုတ်ပြန်ပါတယ် NCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD နဲ့ဆွေးနွေးဖို့ကိုတော့ညှိနှိုင်းနေစေဖြစ်ကြောင်းနဲ့စစ်ကောင်စီဘက်ကရလက်တစ်ခုထွက်ပေါ်လာတဲ့အထိဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုသားညူဦးပြောပြပေးပါမယ်
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုညီညီဆွေးနွေးဖို့ဖိတ်ခေါ်တဲ့နေရာမှာလက်နက်ကိုင်အဖွဲ့၁၀ဖွဲ့တက်ရောက်ဖို့အကြောင်းပြန်ထားပါတယ်။ဒီညီညီဆွေးနွေးပွဲတွေကတော့ဒီမေလ20အခုတောက်ကြနေမှာစတင်မှာဖြစ်တဲ့ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ကျင်းပတဲ့ဇင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။နိုင်ငံတော်အကြီးအကဲနဲ့ပြင် EU တဖွဲ့ချင်းစီနဲ့တွေ့ဆုံမှာဖြစ်တယ်လို့ PPSD ဥဆောင်မှုအဖွဲ့အားလည်းတွေ့ဆုံဆွေးနွေးခွင့်ရရေးဆောင်ရွက်ပေးနိုင်ရန် PPSDဥဆောင်အဖွဲ့မှညီနိုင်ရေးကော်မတီကိုစတင်ဆောင်ပြီးပို့လာတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ညီနိုင်ရေးကော်မတီကလည်း EAO တစ်ဖွဲ့ချင်းစီရဲ့လိုလားချက်သဘောတရားတူညီမှုတွေဒါမရှိတာကြောင့်မလို့ကျွန်တော်နိုင်ငံတော်အကြီးအကဲနေဖြင့် EAO တစ်ဖွဲ့ချင်းစီကိုဒါတွေ့ဆုံသွားမှာဖြစ်ကြောင်းနဲ့တရားဝင်တွေ့ဆုံဆွေးနွေးလိုပါကညီနိုင်ရေးကော်မတီနဲ့ PPSD ဥဆောင်မှုအဖွဲ့တို့တွေ့ဆုံနိုင်ပါတယ်လို့ကြံကြားထားပြီးဖြစ်ပါတယ်။ဒီတွေ့ဆုံဆွေးမှုတွေမူတွေကအစောဆုံးဒီလ20ရက်နေ့မနေ့ဖြန်မှာစတင်တွေ့ဆုံမှာဖြစ်ပါတယ
်မနေ့ဖြန်မှာစတင်မဲ့ဒီနည်းနည်းဆွေးနွေးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အဓိကဆွေးနွေးသွားမယ့်အချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပြပါတယ
်နံပါတ်1ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေအဲ့ဒီလူဝင်ဆန္ဒတွေရဲ့မှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရနိုင်ငံတော်အစိုးရရဲ့လူလားချက်တွေနံပါတ်3ကတော့အဲ့ဒီနှစ်ခုရဲ့ကြားထဲမှာသူတို့ရဲ့လူဝင်ဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလူလားချက်တွေရဲ့ကြားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေပြီးရင်တော့ကျွန်တော်တို့နောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်မယ့်ဟာတွေ
တောက်ကြနေမှာတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းနဲ့စတင်ဆွေးနွေးမှာဖြစ်ပြီးတော့ RCSS ကိုယ်စားလှယ်အဖွဲ့ကိုဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်လက်ရှိကျင်းပမဲ့ဆွေးနွေးပွဲတွေမှာ SCA လက်မှတ်ထိုးအဖွဲ့ရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကပါဝင်ခွင့်မရပါဘဲPPSD ကချမှတ်ထားတဲ့မူတွေကိုတော့တဖွဲ့ချင်းကဆွေးနွေးသွားဖို့ရှိတဲ့ကြောင်း PPSD ဥဆောင်ဖွဲ့ဝင်ဘူမူကြီးခွန်ဥက္ကာကပြောပါတယ်
။အခုဗိုလ်ချုပ်ရေးဆက်ရဖွဲ့ကတော့ကျွန်တော်နဲ့ဟိုတိုင်ပင်ပြီးတော့တော့သွားတာတော့မဟုတ်ဘူး။ဥစားသူ့စီစဉ်နဲ့သူသွားတယ်ဆိုတော့ကျွန်တော်တို့ဘာမှမပြောလိုက်ရဘူး။ဒီလိုလည်းပဲကျွန်တော်တို့ဒီ၆ဖွဲ့ကတော့ဂျမဲ၆ဖွဲ့ကတော့အတိုင်းပင်ပင်နဲ့တော့ကိုကြောင်နဲ့ကိုပြောနိုင်ငံလုံးကိစ္စလည်းပြောပါဗျာ။
PPSD ရဲ့ position ကိုလည်းပြောတယ်ဆိုတော့ကျွန်တော်သိသားပါတယ် PPSD ကအခြေခံမူ3ချက်ငငယ်လုပ်ငန်းစဉ်9ချက်နဲ့လမ်းပြမြေပုံ10ချက်ပေါ်မှာအခြေခံဆွေးနွေးဖို့ဆုံးဖြတ်ထားပါတယ် PPSD ရဲ့အခြေခံမူ3ချက်တည်းမှာငငယ်ပြည်ထနာကိုငငယ်နည်းနဲ့ဖြည့်ရှင်းဖို့တက်ဆိုင်ရာအရေးပါတဲ့အဖွဲ့အစည်းတွေအားလုံးပါဝင်ဖို့နဲ့အရက်သားတွေရဲ့လူညိုရေးကာကွယ်ရေးတွေကိုလှုပ်ဆောင်ပေးဖို့ဆိုတာပါပါတယ်တဖွဲ့ချင်းစီရဲ့နေမြေအခြေအနေလုပ်ငန်းစဉ်တွေဆွေးနွေးရမှာချုံးမွေလွယ်ကူနိုင်ပေမဲ့တနင်္ဂနွေချင်းဒီထက်သွင်းဆွနေရင်တော့အချိန်ယူရနိုင်တယ်လို့ဘုံမူခွန်ဥက္ကာကသုံးသပ်ပါတယ်။ညီညာရေးဆွနေပွဲတွေကတော့ဒီလကုန်ပိုင်းအထိအဖွဲ့လိုက်ဆွနေမှာဖြစ်တယ်လို့နောက်လာတွေမှာလည်းဆက်လက်ဆွနေသွားဖို့ရှိတယ်လို့သိရပါတယ်။ SCA လက်မှတ်ထိုးခုနှစ်ဖွဲ့က RCSS SSC ရှမ်းနောက်ကင်းအဖွဲ့တွေဖြစ်တဲ့ DGBA KNU KNL PC PNLU ပအုပ် MNSP မွန် ALP ရခိုင် LDU လာဟုနဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့၃ဖွဲ့က UWSCY ရဲ့နော် NDAA Myla SSPP SSC Shan စတဲ့အဖွဲ့တွေကတက်ရောက်မှာဖြစ်ပါတယ်။ကချင် KIO, KNKNU, KNDKNPP, Chin CNF နဲ့ကျောင်းသားတက်မတော် EBSCF အဖွဲ့တွေကတော့တက်ရောက်မှာမဟုတ်တဲ့အကြောင်းစာထုတ်ပြန်ထားပြီးတော့ Town Palong PSLF, Kokan MNDAA, Yakai EA အဖွဲ့တွေကတော့ညီငယ်စုနေဘွဲတွေကိုစောင့်ကြည့်လေ့လာနေဆဲရှိတဲ့အကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်။စစ်ကောင်စီနဲ့စီးပရိခါတွေဖြစ်နေတဲ့တိုင်းဒေသလက်နက်ကိုင်တွေနောက်ဆက်နာသိမ်းပြီးတဲ့နောက်ဖွဲ့စည်းလာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဒီလိုမျိုးဆွေးနွေးပွဲတွေမှာမပါဝင်နိုင်တော့မြန်မာနိုင်ငံရဲ့ညီငယ်လုပ်ငန်းစဉ်ဟာမအောင်မြင်နိုင်ဘူးလို့တုံ့တက်မှုတွေလည်းရှိထားပါတယ်။ဒီကနေ့မနေ့ပိုင်းကတော့တပ်မတော်ထောက်ခံသူတွေဘက်ကညီငယ်ရေးဆွေးနွေးပွဲတွေကိုကျူးစွတဲ့ထောက်ခံပွဲကိုရန်ကုန်မြို့ဒီမဟာဗန္ဓုလပန်းချီမှာကျင်းပခဲ့တယ်လို့ပြီးခဲ့တဲ့ရက်တွေကလည်းနေပြီးတော့မှကျင်းပခဲ့ကြပါတယ်ခင်ဗျာ။